Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရ2019ခုနှစ်ဩဂုတ်လ10ရက်ကြာတာပြည်နေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာတင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါရှင်။ကျွန်မသင်္ကီထိုက်ပါ။အမေရိကန်သမ္မတနဲ့ဆွေးနွေးလို့အလုံးမဖြစ်ဘူးလို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။တောင်တူပင်လယ်ပြင်အတွင်းမှာတော့အမေရိကန်ရေတပ်ဖြတ်တင်းမော်ဒဇင်ဒီကနေ့ခုံမောင်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။အခုညပိုင်းသတင်းစာရီထဲမှာတော့ရခိုင်ပြည်နယ်ထဲမှာအလုံးလုံးနေကြတဲ့ကုလဝန်ထမ်းတွေနဲ့နိုင်ငံတကာကအကူအညီပေးရေးအဖွဲ့တွေအနေနဲ့လုံခြုံရေးသတိရှိကြဖို့ရန်ကုန်မြို့ကုလသမဂ္ဂရုံးကနေသတိပေးထားတာနဲ့ပတ်သက်လို့
ဆောင်ရွက်ဆောင်ရွက်နေလို့ပဲသူကအတိပေးတာပဲဒါပုံမှန်မှာပဲရခိုင်ဒီသတ်တွေအထူးအထောက်အကူရေလို့မဟုတ်ဘူးနော
်ကုလသမဂ္ဂရန်ကုန်ရုံးပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ရှမ်းပြည်မြောက်ပိုင်းစည်ရေးတင်းမာနေတာကြောင့်အမျိုးသားလူအခွင့်အရေးကော်မရှင်ရဲ့ခီးစဉ်တချို့ဖျက်သိမ်းလိုက်တာနိုင်ငံတကာသတင်းလွှာထဲမှာတော့အမေရိကန်မှာလာရောက်အခြေချသူတွေကိုအကူအညီပေးဖို့အားကျိုးမှန်တဲ့ဆောင်ရွက်ပေးနေတဲ့အမျိုးသမီးတယောက်အကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရနိုင်တို့ကကြီးညာပေးပါမယ်ရှင
်မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးချင်းချောင်နေမယ်ဆိုရင်စစ်ရေးအရာအေးအေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယတိပြတ်သတိပေးချက်ကိုမြောက်ကိုရီးယားကပယ်ချပါတယ်မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတထရန့်ကကဘာမှာတစ်ခါမှမကြုံဘူးတဲ့အခြေအနေမျိုးနဲ့မိကုံရန်ကုန်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်တာကြောင့်ပြည်ရင်းပြည်ပကသမ္မတကိုဝေဖန်သူတွေရောထောက်ခံသူတွေကိုပါအံ့ဩမင်သက်စေခဲ့ပါတယ်မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးကင်ရက်ဂျွန်းကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအခြေအမြစ်မရှိသူလို့တုံ့နှုံပြောဆိုလိုက်ပြီးသမ္မတထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကနေဒီကနေ့ကြားသာပြည်နယ်မှာပြောဆိုပါတယ်အမေရိကန်ပိုင်းနဲ့ပစိဖိတ်သမုဒ္ဒရာအတွင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ကနေ40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလပ်ပြဒုံးကျည်လေးစင်းပြင့်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပြီးသတ်ဆောင်ရွက်မယ်လို့လဲဗိုလ်ချုပ်ကြီးကျွန်းရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်ဒီအစီအစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဦးထံကိုတင်ပြပြီးအမိန့်ကိုစောင့်ဆိုင်မှာဖြစ်တယ်လို့လဲနိုင်ငံပိုင်သတင်းကဖော်ပြပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေအပေါ်မှာတော့ဂွမ်ကျွန်းဒေသခံတွေကြားတန်တရားတွေရှိနေသလိုတင်းမာမှုတွေတိုးလာစေတဲ့ဆိုပြီးအမေရိကန်သမ္မတကိုအပြစ်ဖို့သူတွေလည်းရှိပါတယ်ရှင်
။အမေရိကန်ပြည်မကြီးထီရောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြဒုံးကြီးတစ်စင်းကိုမြောက်ကိုရီးယားတို့စမ်းသပ်တည်ဆောက်မှုတွေကခမန်းထားတာထက်ပိုပြီးမြန်ဆန်နီးကပ်လာတာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစီးပွားရေးကအနေကလည်းတိုးလာနေပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအစဉ်ကျင်မဲ့ပြောဆိုမှုတွေဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့စစ်ဘက်ခေါင်းဆောင်တွေကဒီကနေ့ဂျာတဝင်းနေမှာရှုတ်ချလိုက်ပြီးမဟာမိတ်အမေရိကန်ပေါ်တိုက်ခိုက်မယ်ဆိုတဲ့အပေါ်တုံ့ပြန်လိုတယ်လို့လည်းအလေးထားပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ရန်စားမှုတွေကိုချက်ချင်းခိုင်ခိုင်မာမာအရေးယူဖို့အစဉ်အသင့်ပြင်ထားတယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ပြောခွင့်ရရိုဂျီချွန်းကပြောပါတယ်။ဒီကနေ့လှုပ်တဲ့တောင်ကိုရီးယားမျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုလည်းသမ္မတမွန်ဂျေမတက်ခဲ့သလိုဒီကိစ္စနဲ့ပတ်သက်လို့လည်းလူသိရှင်များမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။မြောက်ကိုရီးယားဘက်ကဒုတိယမြောက်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ29ရက်နေ့မှာစမ်းသပ်ပြီးတဲ့နောက်မှာလည်းအမေရိကန်သမ္မတထရမ့်နဲ့ဆွေးနွေးဖို့ဆယ်ရက်လောက်အချိန်ယူခဲ့တာပါ။အဲ့ဒီအချိန်ကတောင်ကိုရီးယားသမ္မတဟာအားလက်ရက်ယူနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ဆိုရအတွင်းဝင်ယိုရှီဟီဒီဆူဂါကတော့ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တယ်လို့ထက်လောင်းပြောဆိုပြီးမြောက်ကိုရီးယားပေါ်အမြင့်ဆုံးဖိအားပေးမဲ့အမေရိကန်သမ္မတထရမ့်ရဲ့မူဝါဒကိုလည်းထောက်ခံတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်တို့ဖန်တီးတိဆောက်ထားတဲ့လူလုံကျွန်းတွေအနီးမှာအမေရိကန်ရေတပ်ဖြတ်တင်းမော်ဒဇင်ခုံမောင်းပါတယ်။နိုင်ငံတကာပင်လယ်ရေကြောင်းသွားလာမှုများတဲ့ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့နေမြေပိုင်ဆိုင်မှုတစ်ဖက်သက်ပြောဆိုချက်တွေကိုချိန်ညှိတဲ့အနေနဲ့အခုလိုဖြတ်တန်းခုံမောင်းတာဖြစ်တယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေကပြောပါတယ်။ USS John S. McCain ကလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုကျင့်သုံးတဲ့ပုံမှန်ခီးစဉ်ဖြစ်နေဒီကနေ့ကြာသာပတေးနေ့မှာ Spratly ကျွန်းစုတွေနဲ့မစ်ရှက်တနာ6တန်းတွေနဲ့ရေမိုင်12မိုင်လောက်အကွာကနေဖြတ်တန်းတာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကအမေရိကန်သတင်းဌာနတွေကိုပြောဆိုပါတယ်။ ကျွန်တော်တို့ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုတွေကိုကင်တွယ်နိုင်ဖို့အမေရိကန်သမ္မတထရန့်အစိုးရကတရုတ်ရဲ့ကူညီမှုရဖို့ဆောင်ရွက်နေတဲ့အချိန်နောက်အမေရိကန်နဲ့မြောက်ကိုရီးယားကြားတင်းမာမှုတွေတိုးလာတဲ့အချိန်မှာပဲအခုဖြစ်ထွန်းမှုထွက်ပေါ်လာတာပါဒီကနေ့ခြားသာရင်းနဲ့အမေရိကန်ရှေ့တက်ဖြတ်တင်းမှုရဲ့ဆောင်ရွက်ချက်ဟာဆိုရင်နှစ်စဉ်ဒေါ်လာ9ထရီလီယံနီးပါးတင်းမော ဒီနေ့ကတော့ကျွန်တော်တို့ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးတာပါပဲ။ဒါပေမဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးတာပါပဲ။ဒါပေမဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးတာပါပဲ။ဒါပေမဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ပြပေးတာပါပဲ။ဒါပေမဲ့ဒီနေ့ကတော့ကျွန်တော်တ
ကျွန်တော်တို့ကမ္ဘာကြီးတွေကိုအချက်လက်ဖောက်ထွင်းယူဖို့စူးစမ်းမှုတွေရှိခဲ့ပေမယ့်အောင်မြင်မှုတော့မရခဲ့ဘူးလို့ကင်ညာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဒီကနေ့ကျွန်တော်တို့နေ့မှာပြောဆိုလိုက်ပါတယ်။ချုပ်ပဝင်ရောက်ဖို့ကြံစီခဲ့ပေမယ့်အထောက်အမှောက်ခဲ့ဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဝဖူလာချဘူကာတီကမြို့တော်နိုင်ရိုဘီမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသ they song at a Yuka Bues and Apia Bueri, Jagabe, Kenya Big Rigara, Yuka Bue, Pita Yala de Go, Sailu Shaz on a Sabio Sanji Nijabare, Manebo Huni, now my man, and Wanga Mayoni, Kuza Chow Yaga, I know you do a P, Tamara Uhuru, Kenyatta, Ga, Mayala, and other Liaga, I know Yashi Tabido, Lisa Liaga, I know Yatari, Dekan, Gowns on Raila, Udinga, Taziani, Lelo, Kenya Yuka welcome Singa, Yosu Bari. ဥရင်းကရဲ့ဆွဆွဲပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာတော့နိုင်ရိုဘီမြို့တော်ကနေရာတချို့အနောက်ပိုင်းကကီဆူမူမြို့နဲ့တာနာမြဝမ်ဒေသတို့မှာဆန္ဒပြမှုလေးတွေဖြစ်ခဲ့ပြီးရဲတွေနဲ့ထိတိုက်တွေ့ရကြောင်းလူလေးဦးသေဆုံးခဲ့ပါတယ်ခင်ဗျာ
ဒီဝေမေဂျာတန်ညပိုင်းမှာပါတာစစ်စစ်လေးကိုညပိုင်း9:00ကနေ့စနေနေ့အထိလိုင်းဒိုမီတာ26လေးကီလိုဟက်စ်1.9ခွန်ကလိုင်းဒိုမီတာ32ကီလိုဟက်စ်9.9ကလိုင်းဒိုမီတာ32ကီလိုဟက်စ်9.8ကလိုင်းဒိုမီတာ90ကီလိုဟက်စ်9.8ကလိုင်းဒိုမီတာ95ကီလိုဟက်စ်9.8ကလိုင်းဒိုမီတာ90ကီလိုဟက်စ်9.8ကလိုင်းဒိုမီတာ95ကီလိုဟက်စ်9.8ကလိုင်းဒိုမီတာ90ကီလိုဟက်စ်9.8ကလိုင်းဒိုမီတာ95ကီလိုဟက်စ
ဒီဝေးမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။တရုတ်နိုင်ငံပြီးရင်တော့ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာတစ်ခုကထောက်ပြပါတယ်။လူကုန်ကူးခံရတဲ့မြန်မာနိုင်ငံသားအမျိုးသားအများစုကတော့ငါးပန်းလုပ်ငန်းဆောက်လုပ်ရေး၊ကုန်ထုတ်လုပ်ရေးလုပ်ငန်းတွေမှာခေါင်းပုံဖြတ်ခိုင်းစေခံရပြီးအမျိုးသမီးတွေကတော့လိင်ပျော်ဖြစ်ရေးလုပ်ငန်းတွေမှာကောင်းမွန်ဖြတ်ခိုင်းစေခံကြရသလိုကလေးငယ်တွေကတော့တောင်းရန်ဖို့အထမခိုင်းစေခံရတယ်လို့ကုလအစည်းအဝေးခန်းစာကဖော်ပြပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုးကူးမှုဆိုင်ရာအစည်းအဝေးခန်းစာကိုကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာအဖွဲ့ UNODC နဲ့ Thailand Institute of Justice တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကနေပြည်ပကိုရွှေ့ပြောင်းသွားလာကြသူတွေရဲ့80ရာခိုင်နှုန်းကထိုင်းနိုင်ငံကိုလာရောက်ကြတာပါ။ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄တန်းတည်းက90ရာခိုင်နှုန်းကတော့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့လည်းကုလအစည်းအဝေးခန်းစာကဖော်ပြပါတယ်။ရွှေ့ပြောင်းအခြေချမှုများလာတာနဲ့အတူလူမောင်ခိုးကူးမှုရွှေ့ပြောင်းအခြေချသူတွေကိုမှောင်ခိုးလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုံ့ဆော်ဖို့နဲ့သတင်းအချက်အလက်မျှဝေဖို့ကအရေးပါလာတယ်လို့လည်း UNODC ရဲ့ဒေသဆိုင်ရာတာဝန်ခံဘင်ဂျမင်စမစ်ကပြောဆိုလိုက်ပါတယ်ရှင်။
လူမောင်ခိုကူးတဲ့သူတွေဟာဆယ်ကျော်သက်အရွယ်ဆိုမာလီနဲ့အီသီယိုးပီးယားရှေ့ပြောင်းချီချဖို့ကြိုးစားသူတွေကိုယမန်ကမ်းလွန်ပင်လယ်ပြင်ထဲကိုမောင်းချခဲ့တာကြောင့်50လောက်ရင်းနှီးတည်ဆုံးခဲ့တယ်လို့ရှေ့ပြောင်းချီချနေထိုင်သူများခွင့်ရေးလှူရှားတဲ့အဖွဲ့ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။ယမန်နိုင်ငံတောင်ပိုင်းကရှာဘွားပြည်နယ်မှာနိုင်ငံတကာရှေ့ပြောင်းချီချနေထိုင်သူများအကူအညီပေးရေးအဖွဲ့IOM မှာကင်းလက်စဉ်တွင်တည်ဆုံးသူလူငယ်အတော်များများမြုပ်နှံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့လူတွေကိုအသက်မသေးပဲကြံခဲ့တဲ့သူတွေကမြုပ်နှံခဲ့တာပါ။ဆလီဘောမှာလူ120လောက်ပါပြီးတော့သူတို့ဟာအာဖရိကဥဂျိုဒေသကနေယေမန်နိုင်ငံကိုဆက်လီနဲ့ဖြတ်ခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရည်သူတွေကပြောပါရယ်အိန္ဒိယသမုဒ္ဒရာထဲမှာပြင်းထန်တဲ့လေတိုက်နှုန်းကြောင့်အခုနှစ်တွင်ကီလိုမီတာ200ကနေ300လောက်ရှိတဲ့ဒီလမ်းကြောင်းဟာအတော်လေးကိုအသက်အန္တရာယ်များတဲ့ခရီးလမ်းကြောင်းဖြစ်ပါတယ်လူကုန်ကူးတဲ့သူတွေဟာကမ်းကိုကတ်လာတဲ့အများသူတို့ကိုကမ်းပေါ်မှာရှိတဲ့အာဏာပိုင်တွေကတွေ့သွားနိုင်တယ်လို့ဆိုရင်သွားပုံရတဲ့အတွက်ဆက်လီပေါ်မှာပါတဲ့သူတွေကိုရုတ်တရက်မောင်းချခဲ့တာဖြစ်တယ်လို့အသက်မသေးပဲကြံရည်သူတွေကပြောပါတယ်။အဲ့ဒီအချိန်ကသူတို့ဟာကမ်းနဲ့ဘလောက်အခွာမှာပင်လယ်ထဲကိုဆင်းခဲ့ရတယ်ဆိုတာတော့သိချာမသိရဘူးလို့ပြောပါတယ်။ အသက်မသေဘဲကြံရည်သူ28ယောက်ကိုရှာဖွေတွေ့ရှိခဲ့ပြီးတော့နောက်ထပ်22ယောက်ပျောက်ဆုံးနေသေးကြောင်း50လောက်သေဆုံးတယ်လို့ခန့်မှန်းတယ်ဆိုပြီးတော့ IOM တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
တူရကီနိုင်ငံမှာပြီးခဲ့တဲ့နှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းကျိုးပန်းမှုကိုအဓိကစီစဉ်သူအဖြစ်ဆွဆွဲခံရတဲ့မွတ်စလင်ဘာသာရေးဆရာနဲ့အချိတ်ဆက်ရှိတဲ့ဆိုတဲ့တန်တရားနဲ့သတင်းထောက်တင်နဲ့မီဒီယာလုပ်ငန်းပိုင်းဆိုင်ရာကျွမ်းကျင်သူ35ဦးကိုတူရကီအာဏာပိုင်တွေကဒီကနေ့ကြာသာပတေးနေ့မှာဖမ်းဝရမ်းထုတ်လိုက်ပါတယ်။အမေရိကန်မှာနေတဲ့ဘာသာရေးဆရာဖာတူလာဂူလန်ရဲ့နောက်လိုက်တွေအချင်းချင်းအဆက်အသွယ်လုပ်တဲ့စာတို့ပို့တဲ့စနစ် message ပို့တဲ့ application ကိုဒီလူတွေကသုံးနေကြတယ်လို့နိုင်ငံပိုင်သတင်းဌာနအနာဒိုလူကဖော်ပြပါတယ်။ဒီသတင်းထောက်တင်ဟာအကြမ်းဖက်ဝါရဆွဲအဖွဲ့အစည်းတစ်ခုရဲ့အဖွဲ့ဝင်တွေအဖြစ်တင်ပြရှိထားတယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြတာပါသတင်းထောက်တီအပေါ်နောက်ဆုံးဖမ်းဆီးမှုမှာတော့အတိုက်ခံသတင်းစာဘီယာဂန်ရဲ့အယ်ဒီတာဘူရစ်အီကီစီအပါအဝင်လူကိုဦးဖမ်းဆီးခံထားရပါတယ်။တမဒရစ်စစ်ထေရဲ့အာရိုကန်ကိုယာရုခဖေရှားရေး2016ခုနှစ်ဇူလိုင်လကကြိုးပမ်းမှုမှာအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းတူရကီသတင်းထောက်160လောက်ထောင်းချခံခဲ့ရပြီးမီဒီယာ150လောက်လည်းပိတ်ပစ်ခဲ့ရတယ်လို့တူရကီသတင်းထောက်များအသင်းကပြောပါတယ်။ဒါအပြင်အ ਨੇ ဆုံးလူပေါင်း 5,000 လောက်ထောင်းချခံရပြီးအစိုးရဝန်ထမ်း 3,000 ကျော်အလုပ်ပြုတ်ခဲ့ပါတယ်ရှင်
။ပါကစ္စတန်တရားရုံးချုပ်ကဝန်ကြီးချုပ်ဟောင်းနဝတ်ရှာရက်ကိုပါရင်ဆိုင်မှုတွေတည်ဝင်ထုတ်ပြန်ခြင်းမရှိတဲ့အတွက်ယာရုကနေဖယ်ရှားလိုက်ပြီးရပိုင်းချမှာပဲ။ဝန်ကြီးချုပ်ဟောင်းနဝတ်ရှာရက်ဟာနိုင်ငံရေးဩဇာကြီးလာဖို့အတွက်ကြိုးပမ်းခဲ့ပါတယ်။ပါကစ္စတန်ရှေ့ပိုင်းကသူ့ရဲ့ဇာတိလာဟောမြို့ကိုသွားတဲ့လမ်းတစ်လျှောက်နိုင်ရကြလူလူစုဝေးပွဲတွေကိုစတင်လိုက်ပြီးတော့ပေါထူးနေ့ညကတော့သူဟာ Royal Pendi မြို့မှာရှိတဲ့သူ့ရဲ့အာဏာရပါတီ Pakistan Muslim League Nawaz ကတက်ကြွလှုပ်ရှားသူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ပါကစ္စတန်ပြည်သူတွေရဲ့ပြဿနာတွေအလုံးကိုဖြေရှင်းပေးမဲ့လမ်းပြမြေပုံအတွက်သူအခုတိုက်ပွဲဝင်သွားမှာဖြစ်ကြောင်းသူနဲ့အတူသူ့အနေနဲ့ဒီကိုရောက်နေတာဟာသူနဲ့သူ့အစိုးရအတွက်မဟုတ်ကြောင်းဒါပေမဲ့ဒီနိုင်ငံရဲ့အနာဂတ်ကောင်းမွန်ဖို့အတွက်သူနဲ့တူလက်တွဲကြပါလို့နဝတ်ရှာရစ်ကပြောခဲ့ပါတယ်။တရားရုံးရဲ့အမိန့်ကသူ့ပေါ်လူလူကပေးအပ်ထားတဲ့လုပ်ပိုင်ခွင့်အာဏာကိုချိုးဖောက်ခဲ့တယ်လို့သူကတရားရုံးရဲ့အမိန့်ပေါ်မှာပထမဆုံးအကျင့်ဖြစ်တဲ့တိုက်ရိုက်ဝေဖန်လိုက်ပါတယ်။ဒါပေမဲ့သူ့ပေါ်ဝေဖန်သူတွေကတော့နဝတ်ရှာရစ်ရဲ့နိုင်ငံရေးပြုအားတွေကိုမေးခွန်းထုတ်လိုက်ပြီးနဝတ်ရှာရစ်ဟာတရားဥပဒေစိုးမိုးရေးကိုအာခံပြီးတော့တရားရုံးချုပ်ကိုမကောင်းမြင်အောင်လုပ်နေတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုနဲ့ပတ်သက်လို့စုံစမ်းရေးအရှိန်မြင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုပြီးခဲ့တဲ့လကုန်ပိုင်းအတွင်းဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်ရှင
်
ကြတာပြင်းနေညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမသိသိထိုင်နေကိုရနိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မှာအလုံးလုံးနေကြတဲ့ကုလသမဂ္ဂဝန်ထမ်းတွေအပါအဝင်နိုင်ငံတကာအကူအညီပေးရေး INGO အဖွဲ့တွေကိုလုံခြုံရေးသတိနဲ့တွာလာနေထိုင်ကြဖို့ရန်ကုန်ကုလသမဂ္ဂယုံကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကရခိုင်ပြည်နယ်ထဲကနေထွက်ခွာဖို့ဒေသခံတွေရဲ့တောင်းဆိုမှုတွေရှိနေပြီးဒီလိုတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုလည်းဒီရက်ပိုင်းကျင်းပဖို့အစီအစဉ်ဓာတ်တွေရှိနေတဲ့အချိန်မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာပါရခိုင်ပြည်နယ်အတွင်းနောက်ဆုံးအခြေအနေတွေကိုမက်ခင်ဖြူတွေကစူးစီးတင်ပြပေးထားပါတယ်ရှင
်အချက်ဖက်ပြိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမတိမငြိမ်အခြေအနေတွေဆက်ပြီးတော့ရှိနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကဝန်ထမ်းတွေအနေနဲ့လုံခြုံရေးအရာသိထားသွားလာနေထိုင်ကြဖို့ရန်ကုန်ကုလသမဂ္ဂယုံကကြိုတင်သတိပေးချက်ထုတ်ပြန်ထားပါတယ်။အချမ်းဖက်အခြေအနေတွေဖြစ်လာနိုင်တဲ့နေရာတွေမှာကုလသမဂ္ဂအနေနဲ့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တာမန်လုံရုပ်လုံစင်အတိုင်းသတိပေးချက်ထုတ်ပြန်တာဖြစ်တယ်လို့ကုလသမဂ္ဂရန်ကုန်ယုံပြောခွင့်ရဦးဝေဝင်းကပြောပါတယ
်။ဒါပုံမှန်ထုတ်တဲ့လို့ခေါ်မယ်ဟို advisory လို့ခေါ်တာပေါ့နော်အသိပေးချက်ပေါ့နော်။အဲ့တော့အဲဝန်ထမ်းတိုင်းကိုဟလာသူကအိမ်မှာဟိုဖြစ်လာနိုင်တဲ့ဟိုလေးကိုတင်းကိုသူကကြိုပြီးတော့အကြောင်းကြားတာပဲရှိတယ်။အဲ့ချိန်ကျလို့ရှိရင်ဝန်ထမ်းနေနေနဲ့ဆောင်ရံဆောင်ရံနေဟလာပြီးခါတာကြီးရှိတယ်။အဲ့ဒါကြီးဆောင်ရံဆောင်ရံနေဖို့ပဲသူကအတိပေးတာပဲ။ဒါပုံမှန်မှာပဲရခိုင်ဒေသတွေအထူးဟလာဥစ္စာပေါ့ရင်းအထောက်အကူရေလို့မဟုတ်ဘူး။နော်ဥပမာတခြားမြို့တွေမှာဟိုရင်းပေါ့ဖြစ်စဉ်တွေရှိမယ်ဆိုလို့ရှိရင်ဒါဖြစ်စဉ်အကြောင်းကြားချက်ပဲ။ဒီဖြစ်တတ်တဲ့မြို့မှာနော်ဖြစ်ဖို့အကြောင်းရှိတယ်ဆိုလို့ရှိရင်ဒါဥပမာဝန်ထမ်းတွေအတိဖို့ဒါအတိပေးတာပါပဲ။နော်ဖြစ်စဉ်တစ်ခုဖြစ်လာနိုင်တယ်ဆိုတော့အကြောင်းကြားချက်ပဲ။အဲ့ဒီခါကျရင်ဝန်ထမ်းတွေအတိရှိမှုပဲ။သတိရှိမှုကြပါပဲ။
ကုလသမဂ္ဂနဲ့နိုင်ငံတကာအကူအညီပေးရေးဒီ INGO အဖွဲ့တွေဟာမွတ်စလင်လူမှုတိုင်းဝိုင်းတွေကိုရောမွတ်စလင်အချမ်းဖတ်သမားတွေကိုပါအားပေးကူညီနေတယ်ဆိုတဲ့မာရင်းပြောဆိုမှုတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပြီးတော့ဒီလိုကောလာဟလသတင်းမှားတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပေါ်မှာဒေသခံတွေရဲ့စန့်ကျင်ရည်လိုမှုတွေဆက်ပြီးတော့ဖြစ်လာနေတာကြောင့်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဌာနရုံးကပြောထားပါတယ်အခုလိုရခိုင်ပြည်နယ်မှာရှိတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေပေမဲ့လို့လည်းပြီးခဲ့တဲ့ရက်ပိုင်းတွေအထိကတော့ဒီလိုအဖွဲ့အစည်းတွေအတွက်ပြီးခြားလုံခြုံရေးတိုးမြင့်ချထားတာမျိုးမရှိဘူးလို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရဦးမေအောင်ကပြောပါတယ်
။လုံခြုံရေးပေးရတာမရှိပါဘူး။ဟုတ်ဟိုလုံခြုံရေးသူတို့အတွက်ဒီသူတို့ရဲ့ရုံးခန်းတွေမှာတချို့နေရာတွေမှာတော့ရှိတော့ရှိကြတယ်။ဒါပေမဲ့ဟုတ်တိကျပြရတာတော့မသိဘူးအဲ့ဒါကျွန်တော်လည်းအခုနေဒီလိုသွားနေတာဒီနေ့နဲ့မနေ့ကညနေဘက်ဒီမှာပြရတာရှိမရှိမရှိဆိုတာမသိနိုင်သေးဘူးအရင်နေ့တွေဟိုနေ့တွေကတော့ပြထားတာတော့မရှိဘူး
ကုလသမဂ္ဂနဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရခိုင်ပြည်နယ်အတွင်းမှာရှိနေတာကိုမလိုလားကြားတဲ့ဒေသခံရခိုင်ဗုဒ္ဓဘာသာဝင်တချို့ကဒီအဖွဲ့တွေပြည်နယ်တွေကထွက်ခွာသွားဖို့တောင်းဆိုမှုတွေတိုးလာနေတယ်လို့လာမယ့်တနင်္ဂနွေနေ့မှာလည်းဂျာနယ်ပတ်သက်တဲ့တောင်းဆိုဆန္ဒပြမှုတွေလှုပ်သွားဖို့စီစဉ်နေတာတွေရှိတယ်လို့သိရပါတယ်ဆန္ဒပြပွဲတွေကိုညင်းညံ့လှုပ်သွားလိမ့်မယ်လို့ယူဆပါပဲလို့ဒီဆန္ဒပြပွဲတွေကြီးထွားလာပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာအေဂျင်စီတွေကိုပြစ်မှတ်ထားရန်လိုမှုတွေဖြစ်လာမှာကိုကုလသမဂ္ဂကစိုးရိမ်နေတာပါပြည်ကရဲ့2014ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မှာရှိတဲ့ကုလသမဂ္ဂရုံးတွေတိုက်ခိုက်ဖျက်ဆီးခံရတဲ့အထိဒေသခံတွေရဲ့အပြည့်အထံကန့်ကွက်ဆန္ဒပြတာတွေနဲ့ကြုံခဲ့ရပူပါရဲ့ရှင်
။မကင်ဖြူထွေးပြောပြသွားတာပါရှင်။အခုစံပြည်နယ်မြောက်ပိုင်းကစီရင်တဲ့လုံခြုံရေးအခြေအနေတွေဘက်ကိုအလှည့်ပေးပါဦးမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတင်မာနေတဲ့စီရေးချင်းတွေကြောင့်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့ရှမ်းပြည်နယ်ခီးစဉ်တချို့ဖျက်သိမ်းလိုက်ပါတယ်။နမ်တူနဲ့မန်တုံဒေသတွေမှာမြမတပ်မတော်နဲ့တအောင်းပလောင် TNL တပ်ဖွဲ့တို့တိုက်ပွဲဖြစ်နေတဲ့အတွက်ဒေသရင်းလုံခြုံမှုအားနည်းနေသလိုမြို့ရင်းမှာလည်းဖမ်းဆီးတာဆစ်ဆီးတာတွေရှိနေပါတယ်။ဒီကြောင့်ကိုတော့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာတိမ်မှန်နေဆဲစစ်ရေးချင်းတွေကြောင့်မြမလူခွေးရေးကော်မရှင်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းခီးစဉ်တချို့ကိုဖျက်သိမ်းခဲ့ရတာပါလူခွေးရေးကော်မရှင်အနေနဲ့လာရှိုးနဲ့ဒီပေါ်ကျင်းထောင်ချင်းတွေကိုလေ့လာခဲ့ပြီးနမတူစစ်ဆောင်စခန်းတွားရောက်လေ့လာဖို့အစီအစဉ်ကိုဖျက်သိမ်းခဲ့ရတယ်လို့ကော်မရှင်ဖွဲ့ဝင်ဦးယူလွင်အောင်က VOA ကိုခုလိုပြောပါတယ
်နမတူကတော့ဒီတိုက်ပွဲရှောင်ထားတဲ့ဒုက္ခတွေပြီးတော့ဒီပြောရရှိရဲဆိုလို့ကျွန်တော်တို့ကဟိုသွားဖို့အစီအစဉ်တာပါတို့တော့လာရှိုးရောက်တဲ့အခါကျတော့နမ်တူနားမှာတိုက်ပွဲကြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်လုံလုံကြီးကမသွားခင်ဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့ဒါနဲ့ကျွန်တော်တို့မသွားဖြစ်တာပ
ါမြန်မာလူခွင့်ရေးကော်မရှင်ဖွဲ့ရဒီလ9ရက်နေ့ကနေ17ရက်နေ့ခီးစဉ်မှာလာရှိုးမျိုးကမိဘမဲ့ကြီးဟာဘူးဘွားရိတ်တာအကျဉ်းထောင်အချုပ်ခန်းတွေနဲ့ဒီဘောမျိုးကအကျဉ်းထောင်ချုပ်ခန်းတွေကိုလေ့လာစစ်ဆေးခဲ့တာပါကော်မရှင်ဖွဲ့နဲ့အကျဉ်းထောင်သွင်းခြင်းတွေကိုစစ်ဆေးမေးမြန်းခဲ့တယ်လို့ဒီပေါ်အကျဉ်းထောင်မှာမတရားတင်ဆက်သွယ်မှုဥပဒေပုံမှန်18တက်နဲ့တရားစွဲဆိုပြီးဖမ်းဆီးခံထားရတဲ့ DBB နဲ့အေယာဝတီသတင်းဌာနကသတင်းသမား3ဦးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးယူလေအောင်ကခုလိုပြောပါတယ
်ကျွန်တော်တို့ကအကျဉ်းသားတွေကလူမျိုးချုပ်ပေါင်းခံရမှုရှိမရှိဆိုတာကိုပုံမှန်အားဖြင့်ကျွန်တော်တို့မေးမြန်းပါတယ်မေးမြန်းပြီးတော့မှသူတို့ရဲ့ personal အခက်အခဲကြီးကြည့်ရင်ကျွန်တော်တို့ကိုအကျဉ်းထောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြီးတဲ့ကျွန်တော်တို့အခါတခါစီစဉ်ပြီးတော့မှသူတို့ပြောစကားတွေကိုနားထောင်ပါတယ်နားထောင်ပြီးတော့ကြည့်ရှင်းပေးတဲ့စနစ်ကိုကျွန်တော်တို့ကျင့်သုံးပါတယ်မနေ့ကတော့ဒီဘောအကျဉ်းထောင်ကိုကြည့်တဲ့အခါမှာထောင်အနေနဲ့ဟိုပြည်သားတွေလူခွင့်ရေးချိုးဖောက်မှုတွေကျွန်တော်တို့မတွေ့ရပါဘူးနော်အဲဒီအကျဉ်းထောင်တွေမှာရောက်နေတဲ့ DBB သတင်းတောင်2ယောက်နဲ့အရာဝတီသတင်းတောင်1ယောက်သူတို့နဲ့လူပန်းထမ်းတဲ့အရာသား3ယောက်ဒီလို6ယောက်ပေါ့နော်ကျွန်တော်ဒီကြံအတန်းခေါ်ပြီးတော့တွေ့ဆုံသူတို့ရဲ့အတန်းလေးတွေကိုကျွန်တော်နားထောင်ပေးပါမယ်နော်
လူခွင့်ရေးကော်မရှင်အနေနဲ့နမ်တူမြို့နယ်စစ်ဘေးရှောင်စခန်းကိုတွားရောက်လေ့လော်ဖို့အတွက်ကတော့ဒေသတွင်းစစ်ရေးသိမ်းမှမရှိနေလို့လုံခြုံရေးကင်းမဲ့တဲ့အနေအထားကြောင့်လို့လဲဆိုပါတယ်။ဩဂုတ်လ၄ရက်နေ့ကနေ၈ရက်နေ့ထိနန့်ဆန်နမ်တူမန်တုံဒေသတွေမှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေရှင်နေကြတော့ TNL ပြန်ကြားရေးတာဝန်ခံပူမှုစာအကျော်ကအခုလိုပြောပါတယ
်။ဒီ၈ရက်နေ့ကတော့ဒီလာတုံးနေရာဖြစ်တယ်။ဒီနမ်ဆန်မြို့နယ်ထက်ကဒီကိကိရနဲ့မဝဲရွာနေရာထဲမှာအနေချင်းဖြစ်တာပေါ့နော်မြမတမတော်ဘက်ကမဝဲရွာပေါ့နော်ဦးတီမလနဲ့ကြီးတွေတိခတ်တယ်ရွာသားတွေကမနေရတော့နမ်ပြူမျိုးပေါ့နော်အပူပါရုံကြောင့်မှလူလုံးထက်ကြီးမှခူလုံးကြတယ်6ရက်နေ့ကတော့မန်တုံဘက်မှာဖြစ်တာပေါ့နော
်ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကလည်းဒီ NLA ဖွဲ့ကနေမန်တုံမျိုးနဲ့၃မှန်กว่าမှာမြမစစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်စစ်ရင်၃စီးပျက်စီးသွားခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုပြီးမန်တုံမြို့အဝင်ထွက်ကိုကန့်သတ်ပိတ်ပင်ထားတယ်လို့မြို့သွင်းမှာလည်းတောသွင်းလက်နက်ကန်ဖွဲ့နဲ့ပတ်သက်မှုရှိမရှိကိုတိုင်တက်စင်းစစ်ဆေးနေပါတယ်
ဆမ်းမီနဲ့လှုပ်တော့ကိုယ်စလေဦးဟရိုင်စင်ကတော့အခုလိုစစ်စေးနေမှုဖြစ်စဉ်ဟာမန်တုံမြို့နယ်စစ်ရင်တန်းတိုက်ခိုက်ခံရမှုတဲ့ဆက်ဆက်နေတယ်လို့လဲဆိုပါရယ်မန်တုံမြို့ကထက်တန်းတူနာပြုတ်သူဖြစ်တဲ့တော်နာဟင်ခန်းရဲ့ခင်မုန်းဖြစ်သူကချင်းမြို့ရာစော်ဆိုင်အောင်ဟာမနေ့ကကမရော်ကနေဖမ်းဆီးခြင်းခံခဲ့ရသူလည်းဖြစ်ပါရယ်ဖမ်းဆီးခံရမှုဖြစ်စဉ်တွေကတော့ထက်တန်းတူန မာဝန်ထမ်းပါကျမအမျိုးသားကိုဒီမှာကျိုးတုပ်ပြီးမှရိုက်နေတာဒါလို့ပေါ့နော်ကျမအဲ့ဒါလားရှိတာတို့လုံးဝသိခွင့်မပေးဘူးကျမအမျိုးသားကတော့ဒီလက်နက်ကင်အဖွဲ့အစည်းတွေနဲ့ဘာမှပါဝင်ပတ်သက်မှုမရှိဘူးနောက်ထပ်ကြွားထဲကလူတယောက်အဲ့မှာလက်ဖက်ခြံထဲမှာမှုရှာရင်းနေပေါ့နော်အဲ့တယောက်ကိုလည်းဖမ်းပြီးရိုက်တယ်လို့လည်းကျမသားတယ်အကြောင်းထဲကဂောပကအဖွဲ့ဝင်လူကြီးတယောက်ကိုလည်းသူ့အသက်က80ကျော်လို့ရှိဒီမနေ့မိုးလင်းခံနေတဲ့နေရာမှာတို့လာဖမ်းခေါ်သွားတယ်ခလာရ130မှာထိန်းသိမ်းထားတယ်လို့တော့သိတယ်
အခုလိုစီစစ်ဖန်းစည်းတာဟာတော်သွင်းလက်နက်ကန်ဖွဲ့နဲ့ဆက်ဆံမှုရှိတယ်ဆိုတဲ့တန်လျာနဲ့ဖန်းစည်းစစ်ဆေးနေတာဖြစ်တယ်လို့မြို့ခံပြည်ထောင်စုကြားခံရေးပါတီဝင်တို့ကဆိုပါတယ်
။လောင်ပေတမ်းမှာတိမ်တိုင်းအိမ်တိုင်းတရားကမြောက်ရှိရင်တရားဝါကိုလက်နက်ကန်ဖွဲ့တွေကတာဝန်ထမ်းဆောင်ရတယ်ဆိုတဲ့သတိနဲ့သမတော်ပဲလားအဲ့ဒီသတိနဲ့ရထားတာပေါ့။သူတို့ကအဲ့ဒီမြို့ထဲမှာနေတဲ့သူကမသိညာမှုနဲ့ပေါ့အဲ့ဒါစစ်ဆေးနေတာ။
မနေ့ကလည်းကိုခိုင်မြို့နယ်တိန်နီနမသိရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိရှမ်းမြို့နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားစစ်ရေးသင်းမာနေဆဲဖြစ်တယ်လို့နှစ်ဖက်တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံးမှုတွေ၊ရဲနှိုက်ဖမ်းဆီးခံရမှုတွေ၊နေရက်ကနေတင်းချောင်နေရမှုစတဲ့လူခုရေချိုးပေါမှုဖြစ်စဉ်တွေလည်းရှိနေပါတယ်။မြန်မာနိုင်ငံတွင်လူခုရေချိုးပေါခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်ကြားနိုင်ဖို့မြန်မာအစိုးရအနေနဲ့အမျိုးသားလူခုရေးကော်မရှင်တရက်ကိုဖွဲ့စည်းထားပေမဲ့လက်ရှိစစ်ရေးပဋိပက္ခကာလအတွင်းလူခုရေးချိုးဖောက်ခံရမှုတွေရှိနေစေလို့လူခုရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားခဲ့တာပါရှင်။အခု H1N1 ရာသီတုတ်ကွေးရောဂါပိုးကာကွယ်ထိန်းချုပ်ဆောင်ရွက်မှုတချို့ကိုပြောပြပေးပါမယ်။H1N1 ရာသီတုတ်ကွေးရောဂါကြောင့်တိစုံသူပေါင်း20ရှိပြီး H1N1 ရောဂါပိုးတွေ့တယ်လို့အတည်ပြုထားတဲ့လူနာအရေအတွက်190ကျော်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ H1N1 ရာသီတုတ်ကွေးရောဂါပိုးရှိတယ်လို့တန်တရားရှိသူလူနာ900ကျော်ဟာလည်းနိုင်ငံအဝန်ဆေးရုံတည်ပြီးမှစိတ်ကူးတာမှုခံယူနေကြပါတယ်။မြန်မာနိုင်ငံအတွင်းမှာအခုလို H1N1 ကူးစက်ပြန့်နှံ့မှုတွေရှိနေတဲ့အချိန်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းမြန်မာပြည်သူတချို့ H1N1 ကူးစက်မှုတွေရှိတယ်ဆိုတဲ့အတိအကျနိုင်သေးတဲ့တရင်တွေကြောင့်မဲဆောက်မြို့အပြင်ဘက်ကမဲတောင်ရွာအပြင်မြန်မာနိုင်ငံနဲ့နီးစပ်တဲ့ထိုင်းကျေးရွာတွေမှာထိုင်းပြည်သူတွေကာကွယ်ဆေးထိုးကြဖို့နှိုးဆော်မှုတွေရှိနေပါတယ်။ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင်
။ H1N1 ရာသီတုတ်ကွေးရောဂါပိုးကူးစက်မှုတွေဟာထိုင်းနယ်စပ်တီတက်နတ်မှုတွေရှိလာပြီးဖြစ်တာကြောင့်ဩဂတ်လ10ရက်နေ့မှာတော့တက်ခရိုင်မဲဆောက်မြို့နယ်ကမဲတောင်ရွာတကြီးကသူ့ရဲ့ရွာသားတွေကို H1N1 ကာကွယ်ဆေးတွေထိုးကြဖို့အတွက်နှိုးဆော်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတဦးကပြောပြပါတယ်
။အဖိုးကမဆောင်မျိုးကတကြီးလေးပေါ့နော်။အာရက်ကွက်လေးမမပီရန်နေပကပိုင်းမှာပေါ့နော်။မိများလေးကတကြီးလေးကြော်ညာထားတာပေါ့နော်။အကိုကအာမမပီကြပေါ့နော်။တုံရောက်မဆောင်ဆေးရုံမှာတည်တော်တော်ကြောက်ပေါ့နော်။အာတကြီးလေးရွာကတကြီးလေးမဆောက်ကနေဆက်ပိုင်ပကမှာအလုံးပေါ့နော်အဲသူတို့အဲလောက်ဗက်ဆင်း H1N1 အဲလူလေးပေါ့နော်အဲ့ဒီကကွယ်ဆေးလေးထိုးခိုင်းတာပေါ့နော်ဂျမ်းမကြီးလေးခရူးဆိုင်ခိုင်းတာပေါ့နော်ဘဲတော်ဘဲလာတို့နှကောင်းလေးတိတ်ခိုင်းလေအဲချောင်းဆိုးတို့ပါတို့အဲ့လိုကိုမကြောက်တော့ပေါ့နော
်ပြီးခဲ့တဲ့ဆေးရခန်းကစပြီးမြန်မာနိုင်ငံအတွင်းပိုင်းနဲ့ကရင်ပြည်နယ်အတွင်းကဒေသခံတွေကမဲဆောက်မြို့ကိုလာရောက်ပြီးကာဝယ်ဆေးတွေထိုးတဲ့အတွက်မဲဆောက်မြို့ကနိုင်ငံတကာပုဂ္ဂလိကဆေးရုံကြီးမှာဆေးဝါးပြက်လက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနောက်မှာတော့ထိုင်းနိုင်ငံဘက်ကလည်းကာဝယ်မှုတွေလုပ်တဲ့အနေနဲ့အပူချိန်တိုင်းတာတာနှာခေါင်းဆေးတွေဝေပေးတာတွေကိုမဲဆောက်မြို့တွေချစ်ကြည်တရားထိတ်မှပြုလုပ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ကူးစက်မှုတွေများလာမယ်ဆိုရင်ကာဝယ်မှုတွေကိုအချိန်မြင့်လှုပ်ဆောင်သွားဖို့အတွက်အစီအစဉ်တွေရှိတဲ့အကြောင်းကြေးပါတကြီးကသူ့ရွာသားတွေကိုအသိပေးပြောကြားခဲ့တယ်လို့ဆိုပါတယ်။
အဲယူတဲ့ကြီးရဒီလိုကြောင်ညာလာတယ်ပေါ့နော်သတိထားခိုင်းတော့ပေါ့နော်နောက်ပြီးအဲ့ဒီတပတ်တွင်းမှာလဲအာဟလာတော့မြို့ဝတီကလူတွေလဲမဆောက်မှာပေါ့နော်အဲ့ဒီအာကကွယ်ဆေးတွေလက်ထိုးကြများတော့ပေါ့နော်အဲ့လိုနောက်ပိုင်းမှာဆိုတော့အဲ့ဒီတရားထိတ်မှာလာသူတို့
เซลีดูบารุสิบุสิสิเซเรบอนอตเกรูเอริโยกาลิปัวลามิอาลฮะจาเซบอนอทั้งจำมาอีธานากาโรที่เกิดสาวที่อาวินทรินทบยานารีโรมลุติวาวูยามีตัดเด็ดอุยเอจบยาเจียเตซงดูริโกออกุลาชาวยานิกาอวิสุรีเนทบบีเซียมีตจูรายลุเคเรลุจบยาบาเรยามานังเงมารอ
รู้สึกว่าเด็กสองเอ๋ยบีรู้บางทีอาจจะเสียใจอยากกับปู่กูสักคนนี้อะไรจ้าก้าวไปตั้งที่เนี่ยปีนี้ไปลงจากมือกูเลยลูกสาวนี่จะไปเลยเช่นยามานั่งเงี้ยเนี่ยมีเจ้าที่สันนิษฐานในเงี้ยเนี่ยจะก้าวไปมาเอชวันเอ็นวันจะติดตัวกูอีกด้วยก้าวไปสิทุกตัวตัวนู้นนี่เลยจ้าไม่อีมาเปลี่ยนตัวเราเช่นคุณนั่งเงี้ยก้าวเดินมาถูกกูเลยไปว่าเราไหม อเมริกันก็ลายออกเชื้อชาติสืบจากทุกขั้นตอนด้วยถ้าคุณพิสูจน์ว่าเป็นธรรมะเยอะกู้เสียด้วยเองอยากเลิกกันอเมริกันนั่งงานทารุยยินจีมูนิทายมูปองจันทร์ในยินยากุญยเรศิสินทรีทัชวาร์เลยจะกู้เสียสุรกาลากันนั่งงานที่มาลายออกเชื้อชาติด้วยมันลงเล่าในมาบุช่วยพยองทุกขั้นตอนด้วยเนี่ยมีทารุยอเมริกันมันนิทัชจันทร์ในอังสันสันต์มันกุญยเป็นนี่เลยพิสปัดมีกับมีดมีที่เอาจังกูฟิวอีดเรนดาวเคิงฟาราบอปปิปูเรตเรนลากูไม่อีตันเซงอาเปียบ
ไปว่าเอาไม่ใช่อัฟกานิสถานยังไงทว่าขวาลายเอ็มคาเซมฮาชิมิฮะไม่ใช่เดียวสู้กูยอดต่อมันดูเนี่ยซาตานเนี่ยลูกไก่ซาเลยปัตมาสุนจุ่ยจงดูเอ็มยาพยานเนี่ยยินสายยาเลยเจ้ามาเบสบอลสู้เอ็มจุ่ยจงดูเอ็มยาพยานเนี่ยยินสายยาเลยเจ้ามาเบสบอลสู้เอ็มจุ่ยจงดูเอ็มยาพยานเนี่ยยินสายยาเลยเจ้ามาเบสบอลสู้เอ็มจุ่ยจงดูเอ็มยาพยานเนี่ยยินสายยาเลยเจ้ามาเบสบอลสู้เอ็มจุ่ยจงดูเอ็มยาพยานเนี่ยยินสายยาเ American sitter at work, Secretary and Logo, Loki Bureau, a dirt and the Eva Soin Yare at work, Afghan Gandhi, Nishi Lamya, Tolabu, Juzai, a cool American Pianzigo Yalaba. ဒီတော့တွင်ဘေ့စ်ဘောကစားနည်းနဲ့လည်းသူကအကျွမ်းတော်ဝင်ရှိခဲ့ပါတယ်။ဒီမှာလည်းမိသားစုအတက်အန္တရာယ်ကိုချင်းချောက်ခံခဲ့ရတဲ့အတွက်2009ခုနှစ်မှာသကပြန်အလုပ်ကထွက်ခဲ့ပါတယ်။ဟာရှီမီရဲ့မိသားစုဟာ2019ခုနှစ်မှာအထူးပြည်ဝင်ခွင့်ဗီဇာနဲ့အမေရိကန်ပြည်အောင်စုကိုရောက်လာပါတယ်။အင်္ဂလိပ်စကားကောင်းကောင်းပြောတတ်ပြီးတော့အမေရိကန်ငြိမ်းစားစစ်တပ်ဖွဲ့ဝင်တွေနဲ့အကျွမ်းတော် ပူနားလေလာနိုင်မှာပါဒီနိုင်ငံနဲ့နိုင်ငံသားတွေအကြောင်းပူနားလေနိုင်မှာပါဒီချိန်မှာပစ်စ်ဘတ်မျိုးကပရာဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့အလုံးနေဘက်ကသူရှိကိုကမ်းလှမ်းပါတယ်ရှေ့ပြောင်းဒုက္ခနဲ့ဆိုတာကိုနိုင်ငံမှာမနေနိုင်တော့လို့မတတ်နိုင်တဲ့အဆုံးမှာကိုနိုင်ငံကိုစွန့်ပြီးတော့ထွက်ပြေးလာရတဲ့သူတွေဆိုတာမမေ့ကြဘူးလို့ပါတယ်
မိသားစုရဲ့ပေါင်းစုပြီးတော့ဒိဗယ်ရှိတဲ့မယင်းဆွေရင်ဆက်ဆံမှုမျိုးတွေဖြစ်လာမယ်လို့ညွှန်မှန်းပြီးတော့တည်ထောင်ခဲ့တာပါ။ပစ်စ်ဘတ်မျိုးကိုပြောင်းရွှေ့လာတဲ့ရွှေပြောင်းဒုက္ခတွေကိုကူညီလိုတဲ့အမေရိကန်နိုင်ငံသားတွေနဲ့ချိတ်ဆက်ပေးတဲ့ဟယ်လိုနေဘတ်အဖွဲ့ကိုစလုံးဒေးဗစ်ဆန်ကတည်ထောင်ခဲ့တာဖြစ်ပါတယ်။ဒုက္ခတွေမိသားစုတွေနဲ့အမေရိကန်မိသားစုတွေကိုတ yin jin mu ne ata cha nai ang a long wai won ku nyi bi lai lai le le chu su bu lu ba de
american mi ta su ye ajai baseball ka sa pwae ko chi yin mi ta su na su po yin ni la de lo michelle bowen ga pyaw ba de
Their kids are 6, 5, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6,
6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6,
6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6,
6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6, 6,
ဒီလိုအစီအစဉ်မျိုးကိုဖေ့စ်ဘွတ်မျိုးမှာလည်းမကတခြားမျိုးတွေမှာလည်းဆက်လုပ်သွားဖို့ကမ်းလှမ်းစာတွေကိုရထားတယ်လို့စလုံးဒေးဗစ်စင်ကပြောပါတယ်ရှင်။မဟိတန်စင်ပြောပြသွားတာပါရှင်။ကျမတို့ဗီဒီယိုတွေကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တိတိချင်းတွေတောင်းယူလို့တဲ့ဆိုရင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ 9 နာရီအထိလိုင်းဒိုမီတာ 24.32 နဲ့ 40မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 7 နာရီကနေ 9 နာရီအထိတစ်ချိန်ညနေ 12 နာရီကနေ နေ့ခင်း 1 နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6 နာရီခွဲကနေ 9 နာရီအထိအစီအစဉ်ကိုလိုင်းဒို 16, 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24 25 နဲ့ 32 ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190လောက်ကနေပြီးတော့ပဲဖန်ယူနာစင်နိုင်ပါအရှင်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးသွေးပြန်ကြောအားနည်းနေတာကနေဖြစ်လာတဲ့တချို့အနာရောဂါအကြောင်းကျွန်မရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလောကကဏ္ဍမှာတော့
ကျမတို့အစိုးရအကြောင်းမှတင်ကြားနေတာကတော့ဒီဗဟိုရှမ်းစာပေနဲ့ယဉ်ကျေးမှုအဖွဲ့ကထုတ်တဲ့မှုနဲ့ပဲတင်ကြားပါတယ်ဖြစ်နိုင်ရင်မူကတော့
အစိုးရအကြောင်းတွေမှာရှမ်းစာပေတင်ကြားပေးမဲ့တင်ယူညွှန်တန်းအကြောင်းနဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနားဆင်ကြရမှာပါရှင်ဒီထက်ကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာခြေရောက်အနာတွေအကြောင်းကိုတင်ပြပေးထားပါတယ်သွေးပြန်ကြောအာနေပြီးများသောအားဖြင့်လူကြီးတွေခြေထောက်မှာအနာတွေဖြစ်လာတာမျိုးမြန်မာနိုင်ငံမှာအဖြစ်များလာနေပြီးကြောက်ဖို့ခက်ခဲရတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်အခုလိုခြေထောက်အနာတွေဖြစ်လာရပြီးတော့ဖြစ်လာရင်တော့ဘယ်လိုကာကွယ်ကုသနိုင်ပါသလဲ။ဒီအကြောင်းနှလုံးခွဲစိတ်ထုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပမခဒေါက်တာခင်မောင်ရေခင်ဗျာကျွန်တော်တို့ဒီသွေးပြန်ကြောတွေမကောင်းတဲ့အတွက်လူကြီးတွေမှာပေါ့နော်ဆရာဒီခြေထောက်မှာဖြစ်တဲ့အနာတွေကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ခြေထောက်မှာဖြစ်တဲ့အနာတွေကတော့အမျိုးမျိုးအကြောင်းမျိုးကြောင့်ဖြစ်တတ်ပါတယ်အခုမှဆိုလို့ရှိရင်တော့ဈေးကြိုသွေးကြိုတွေကြောင့်အနာဖြစ်တာခြေထောက်မှာမကြာခဏဆိုလို့တွေ့ဘူးပဲနောက်တစ်ခုကတော့ဆင်းရဲဒီပါတွေရဲ့ဒီတော့တာများပြီးသွေးကြောတွေတိတ်ကုန်လို့ဖြစ်တဲ့အနာပဲတွေ့မယ်အဲခုနကြာမီးတဲ့ဒီအနာကတော့များသောအားဖြင့်ကတော့ကျွန်တော်တို့တွေ့ပြန်ကြောတွေမကောင်းဘူးလို့ပြောလေဖြစ်တဲ့အနာကြီးအဲ့ဒီအနာကြီးကဆိုလို့ရှိရင်လည်းတော်တော်လေးအဖြစ်များတယ်ဒါပေမဲ့သူ့ရဲ့ဖြစ်ရခြင်းအကြောင်းဝိညာဉ်ကိုဒီဒီချာချာမပြီးတဲ့အတွက်ကြောင့်ပေါ့ခုတုန်းကလည်းအများကြီးမတူပါဘူးခုနဲ့တူခုတုန်းက
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်လေဖြစ်တာရှိတယ်ဆိုတော့ဒီသွေးပြန်ကြောကြောင့်ဖြစ်လာပြီလို့ဆရာတို့သိတယ်ဆိုရင်တော့ဘာကြောင့်ဒီသွေးပြန်ကြောကြောင့်အခုလိုအနာတွေဖြစ်ရလဲဆရာ
။ကျွန်တော်တို့ဒီသွေးပြန်ကြောတွေကလူမှာအင်တန်ကြီးပြပါလေ။သွေးလွတ်ကြောဆိုတော့နှလုံးကညှစ်ထုတ်လိုက်တဲ့သွေးကကျွန်တော်တို့ဟိုးထိတ်အဆုံးပြားကြီးရောက်တယ်။သွေးပြန်ကြောတွေကတော့ခုပြေခြေထောက်မှာပေါ့လေ။ခြေထောက်မှာအဓိကပါပဲ။ခြေထောက်ကသွေးကြီးအပေါ်ပြန်ဖို့ကခြေထောက်ကြော်သားကြီးအားကိုးနေရတယ်။အသက်ကရှူလိုက်တဲ့အခါမှာ negative pressureဖြစ်သွားပြီးတော့ဆုတ်သွင်းလိုက်တာလည်းရှိတယ်။ဒါပေမဲ့အဓိကကတော့ခြေထောက်ကျန်သားတွေပါပဲ။ခြေထောက်ကျန်သားတွေကတနည်းအားဖြင့်ဒုတိယနှလုံးလိုတော့ပြောကြပါတယ်ဒီပြပြပြောတယ်ရဖြစ်ပေါ့လေ။ဒါပေမဲ့ဒီရုံးမှာအထိုင်ရတဲ့လူတွေမတ်တက်ရနေရတဲ့လူတွေကြောက်လို့ရှိတော့ကျက်သားကလှူရှားမှုမရှိလို့ရှိရင်ဒီရအပေါ်မပြန်နိုင်ဘူး။မပြန်နိုင်တဲ့အခါမှာဒီရအောက်မှာအာရုံနေတယ်ဒီနေ့ကွန်ပျူတာတင်နေတော့ဒိုင်းလောက်ကလူတို့လေးတင်းမရှိတဲ့လူတို့ခြေထောက်လှူရှားမှုများအဲ့မှာအရင်ရက်အခါမှာသူကအနာလေးကြီးခြေထောက်ဒီမှာသူကတဖြည်းဖြည်းသေးလေးအရင်လာပြီးတော့လေကျင်းလာမယ်နောက်ပိုင်းကျလို့ရှိရင်သေးရနေပြီးတော့ပျက်စီးသွားတယ်ကျင်းညူကပျက်စီးသွားတယ်အဲ့ဒါခြေထောက်ကြီးကမဲလာတာလေးတွေသူပါပါနောက်သူကတော့ချိန်မျက်စိသားမှာအနာလေးကြီးဖြစ်နေတယ်သေးလို့ကြောကြောင်ဖြစ်တဲ့အနာကြီးကများသောအားဖြင့်ချိန်ပြေမှာဖြစ်တယ်ဂျီညိုးလေးကြီးဂျီမတ်ကြီးကြီးမှာအဲ့လိုနေရာကြီးမှာဖြစ်တယ်သွေးအရောက်အနေသူနေရာမှာဖြစ်တယ်သူတို့ကြတော့များတော့ချင်းမျက်စီမှာဖြစ်တယ်။အဲ့လိုချင်းမျက်စီမှာပြရခြင်းအကြောင်းကလည်းသွေးပြန်ကြောတွေကြီးလိုက်နေသလိုရှိရင်ပြနှစ်မျိုးနှစ်စုံရှိပါလေ။အပြင်သွေးပြန်ကြောဆိုရှိတယ်။ခုမှအကျော်စီးထိုးတဲ့နေရာတို့အဲ့လိုနေရာမှာကျွန်တော်တို့မြင်နေရတဲ့သွေးတွေကအပြင်သွေးပြန်ကြောလို့ခေါ်ရတယ်။စက်သားထဲမှာရှိတဲ့သွေးပြန်ကြောတွေကိုတော့အတွင်းသွေးပြန်ကြောပေါ့။ဒီဆေးစကားနဲ့ပြောရင်တော့ superficial venous system နဲ့ deep venous system ဆိုတာရှိတယ်။အဲ့တော့အပြင်အသွေးတွေကနှလုံးကိုဘယ်လိုပြန်သွားလဲဆိုတော့အတွင်းသွေးပြန်ကြောနဲ့သူကဆက်တဲ့နေရာလေးရှိတယ်။အဲကျွန်တော်တို့ချင်းမျက်စိမှာတခု ူလက်ထွားစာအချက်လောက်မှတူနေပေါင်းအရင်လောက်ကြီးမှအဲ့လိုရှိနေတယ်အဲ့ဒီအားကြီးကသူကတလန်းသွားပဲအများလူပြန်ပြောထဲမှာရှိတဲ့ဒီကအတွင်းကိုသွားမယ်အဲ့ဒီကအတွင်းကနေပြန်ပြန်ထွက်လို့မရဘူးအပေါ်တက်သွားလို့လည်းရှိတယ်အဲ့ဒီတလန်းသွားကျွန်တော်တို့ဘားလေးတွေတကယ်ရွယ်လေးတွေလို့ခေါ်လဲရတယ်အဲ့ဒါနဲ့ထိတ်ထုတ်ကြတယ်ဒါပေမဲ့အကြောင်းအမျိုးမျိုးအကြောင်းပေါ်လေဘာကြောင့်ပဲဖြစ်ဖြစ်ဒီအဲ့ဒီဘားလေးတွေပြတ်သွားပြီဆိုတော့အတွင်းသေးပြန်ကြိုးတွေကအပြင်းသေးပြန်ကြိုးတွေကိုသူကပြန်ပြီးတော့ဖိအားပေးတယ်အဲ့ဒီနေရာတွေမှာပေါင်းတက်လာပြီးလို့ရှိရင်ကြာလာရင်ကျွန်တော်တို့အနာလေးတွေဖြစ်တယ်အဖြစ်များဆုံးကတော့ကျွန်တော်တို့အရှင်မျက်စိအတွင်းပိုင်းပေါ့အဲ့ဒီနေရာမှာအဖြစ်များဆုံးပဲကျွန်တော်တို့ရှင်းတွင်းတဲ့အခါမှာလည်းအဲ့ဒီနေရာတွင်းရတယ်လေအဲ့ဒီနေရာမှာအဖြစ်များဆုံးပါပဲအဲ့ဒါအကြောင်းဘာကြောင့်ဖြစ်တယ်လဲလို့ပြောလို့ရှိရင်ပြည့်တယ်ကြိုးကြောင့်ဖြစ်တဲ့အနာတွေကလုံချောင်းမှုတွေလည်းနဲ့အိုင်နေတဲ့အတွက်ကြောင့်ဖြစ်တာလေဖြစ်တယ်လို့ဒီနေရာဖြစ်လို့ရှိရင်ဘာတွေပြက်တဲ့အတွက်ကြောင့်လဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာပေါ့
ဟုတ်ကဲ့ဆရာတော့ဒီအခြေကြီးနှစ်ချက်တော့ဖြစ်တာဖြစ်တဲ့အတွက်ဆရာကြီးဒီကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
အဲကာကွယ်နိုင်တဲ့အနေအထားဆိုကျွန်တော်ကဒီကနေပတ်သက်ပြီးလုံချောင်းမှုအဓိကပါပဲလုံချောင်းမှုအဓိကပဲတနည်းကလမ်းလျှောက်သွားလာလုံချောင်းနေဒီမှာချက်တော့ကျင်းနေဆိုတာမရှိဘူးအကယ်၍လုံချောင်းမှုနဲ့တဲ့အကောင်ကြီးကမထိုင်ရတဲ့ယုံဒီမှာမတက်ရပြီးတော့အကြာကြီးငြိမ်သက်ပြီးလိုရတဲ့လူတွေဆိုတော့ရှင်တော်ဖြစ်တယ်အဲ့လိုဖြစ်တဲ့လူတွေကညာဘက်ကြီးကြောက်လို့ရှိရင်ခြေောက်ကိုမြောက်သာပြီးတော့ဝိကျင်ကနေလုံးလို့ရပါတယ်နောက်တစ်ခုကဆိုလို့ရှိရင်လှုပ်ရှားမှုဝိကျင်ကနေလုံးလို့ရတယ်ခြေောက်လမ်းလျှောက်တာတို့ညာဘက်မှာခြေောက်ကိုမြောက်သာတာတို့အဲ့လိုလုပ်နေရင်ခြေောက်ရောင်ပြီးတော့နည်းနည်းလေးပြင်းနေတာတွေကလျော့သွားမယ်ဒါပေမဲ့အမှားကြီးထလို့ရှင်တော့ကျွန်တော်တို့ကအဲ့ဒါကိုရှားဝင်ပြရတော့ပြလို့ရှင်တော့သူတို့ကတကယ်သူ့ပြန်ပြောကိုတတိသားမိတဲ့ရှိတဲ့ရှားဝင်ရှိသလိုတချို့ကြတော့လေဒါဂျီတလုံးမှာဗိုက်တမင်ကချုံရုံးလို့ဆိုပြီးတော့ဒီတဲ့အပိုင်းလေးတွေရဲ့ရှိတယ်။ဒါကြောင့်ကျွန်တော်တို့စံစားတဲ့နိုင်ငံတွေမှာတော့ဗိုက်တမင်ဒီချုံရုံးချက်တည်းရှိနေချိနိုင်တော့ရှိတဲ့အတွက်ကြောင့်ဒါလည်းထားကြောက်တော့ဒုပြုမယ်သို့တော်လည်းသိပြန်ကြောဟိုခေါင်းထဲမှာရှားဝင်ပြောက်နေနေဖြစ်တာလို့ရှိရင်ဒီသူတို့ကအနာရီဖြစ်လာတဲ့အထိမဖြစ်ခဲ့တဲ့ဒီကျွန်တော်တို့ကာကွယ်လို့ရနိုင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီယောဂါဖြစ်လာတဲ့အခါမှာဇာကုဏ္ဏကရဒီအနာရီဖြစ်လာတဲ့အချိန်မှာပေါ့ဆရာနော်ကုသနိုင်တဲ့အနေထားကိုဘယ်လိုရှိလဲဆရာကြီ
းဒီအနာရီကကျွန်တော်တို့ဇာဝင်တိုင်းနဲ့ပြီးပါလေခံစားနေရတယ်လည်းပြီးပါလေတော်တော်နဲ့မပြောင်းပဲနှစ်နဲ့ချီနေတယ်ဆိုတော့ဇာဝင်နေအနေနဲ့ရလေတစ်ခါတလေဟိုအရှုံးပေးတယ်တော့မဟုတ်ဘူးပေါ့လေဒါကုမပြောက်တူမရတဲ့ယောဂအနေနဲ့ပဲတော်တော်များများတတ်မှတ်ပြီးတော့ကိုယ်သတိလေးပြလိုက်အဲ့လိုပဲနေကြပါလေတကယ်မှာဒါနဲ့ပတ်သက်လို့ကုသနိုင်တဲ့နည်းတွေကတော့အများကြီးရှိပါလေဒါလည်းဆိုတော့ခုနပြောတဲ့ဒီကင်းကနေလုတ်ခိုင်းတာရှိရဲ့နောက်ပြီးတော့ကျွန်တော်တို့ပတ်တိပတ်ပြာရှိပါလေပတ်တိကိုမြော့ပတ်တိပေါ့လေအလတ်တိတ်ဘန်ဒေ့ချ်ပေါ့နောက်ပြီးတော့အနာဟုကုသပြီးတဲ့နည်းစေခဲ့တဲ့နည်းတွေရှိတယ်။နောက်သူကအနာဟုခွဲ့စိတ်ကုသတဲ့နည်းတွေအမျိုးမျိုးရှိပါလေ။ဒီကနေ့ပတ်သက်လာလို့ရှင်ပဲအခုကပြောလေတခုချင်းကိုကျွန်တော်နောက်ပိုင်းဒီမှာဆက်ပြီးတော့ပြောသွားဖို့အစီအစဉ်တော့ရှိပါလေဆရာ
။ဟုတ်ကဲ့ဆရာ။နောက်တစ်ပတ်ကျမှဒီအသေးသေးတစ်ခုစီထပ်ပြောပါမယ်ဆရာနော်။ကျေးဇူးများတင်ပါတယ်ဆရာ။
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာတာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုမြမအရေးတုံတက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်အထူးစီးပွားရေးဆောင်တိစောက်တဲ့နေရာတွေမှာလူခွင့်ရေးချိုးဖောက်နေတာကိုတာဝန်ယူမဲ့သူမရှိတဲ့အတွက်လုပ်ငန်းရပ်ဆိုင်ထားဖို့ ICJ အပြည့်ပြည့်ဆိုင်ရာဥပဒေအဖွဲ့ကအစိုးရကိုတိုက်တွန်းထားတဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင်
အစိုးရလက်ထက်ကလေးကစတင်အကောင့်တွေပေါ်ဖို့ကြိုးပမ်းခဲ့တဲ့အထူးစီးပွားရေးဇုံတွေကိုလက်ရှိအစိုးရကလည်းဆက်လက်အကောင့်တွေပေါ်ဖို့လုံးပန်းနေတာတွေ့ရပါတယ်အထူးစီးပွားရေးဇုံတည်ဆောက်တဲ့နေရာမှာမြေယာသိမ့်ပိုက်မှုသဘာဝပတ်ဝန်းကျင်ပျက်စီးမှုလူမှုစီးပွားရေးအခြေအနေပြောင်းလဲမှုတွေကြောင့်ဒေသခံတွေနဲ့ပဋိပက္ခဖြစ်ကြရပါတယ်ကြောက်ဖြူဒဝဲနဲ့တီးတဘွားအထူးစီးပွားရေးဇုံကပြဿနာတွေကိုလူသိများပါတယ်ကျောက်ဖြူအထူးစီးပွားရေးဇုံတည်ဆောက်ရေးမှာဒေသခံတွေဆက်ညင်လို့အများကြီးနှောင့်နှေးကြံ့ကြာတာတွေရှိတယ်လို့သုံးသပ်ပါတယ်။ဒ ဒီလိုအထူးစီးပွားရေးဇုံအတွက်ရွှေပြောင်းပေးရသူတွေမကျေနပ်လို့တိုကျိုကိုသွားတိုင်တာနှစ်ကျင်းရှိနေပါပြီရွှေပြောင်းပေးရသူတွေရဲ့ဘဝဟာဆုပ်ယုပ်နှိမ့်ကျသွားတယ်လို့လေ့လာရေးအဖွဲ့တစ်ခုကဆိုပါတယ်တဝဲအထူးစီးပွားရေးဇုံအကြောင်းဒေတာကခုနှစ်ရာခိုင်နှုန်းလောက်သာတည်ကြပြီမသိသူကအများစုဖြစ်နေပါတယ်တနင်္လာနေ့တိုင်းကစီမံကိန်းအားလုံးကိုဦးသိန်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့
ဒီသို့အကျိုးစီးပွားနဲ့လူအခွင့်အရေးကိုမထိခိုက်စေဘဲအကောင့်ထဲပေါ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။အထူးစီးပွားရေးဇုံတည်ဆောက်တဲ့နေရာတိုင်းလို့လို့မှဒေသခံတွေလူအခွင့်အရေးချိုးဖောက်ခံကြရပါတယ်။ဒါကြောင့်အထူးစီးပွားရေးဇုံအကောင့်ထဲပေါ်ရမှာဒေသခံတွေကိုကာကွယ်စောင့်ရှောက်ပြီးလူအခွင့်အရေးကိုထိန်းသိမ်းဖို့ဂျနီဗာမြို့အခြေစိုက် ICJ ကိုအပြည်ပြည်ဆိုင်ရာဥပဒေပညာရှင်အဖွဲ့ကလွန်ခဲ့တဲ့ဖေဖော်ဝါရီလကအစည်းအဝေးခန်းစာထုတ်ထားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2014မှာပြဋ္ဌာန်းတဲ့အထူးစီးပွားရေးဇုံဥပဒေဟာလူအခွင့်အရေးကိုကာကွယ်ဖို့ပြက်ကွက်နေပါတယ်။အထူးစီးပွားရေးဇုံဥပဒေမှာတာဝန်ယူမှုနဲ့ပတ်သက်ပြီးရှင်းလင်းပြသားတဲ့လုံထုံးလုံနီးကင်းမဲ့နေတာကြောင့်တဝဲကြောက်ဖြူနဲ့တီလိုဝါအထူးစီးပွားရေးဇု
ngay nhìn nai nhìn kiếm mẹ mụ. Rồi chế mà lông lông mụ này cú nì nế ba mụ rồi chào. Thế vậy nè tì lô hà thú xí vay dông mà. Lúc quên yê chô phía khá nhà bông gù. Yá tá tên phô rì gà mát tán tiền phí phía bà rè. Thú xí vay dông chào bảo ngân dình thí kai nè nà gù. Sẽ tám mà kào mì dê tá gàn rùi gù. Phé xa phí tê ạ tuệ. Phép nà bò yá rà bà bè. Yá khán phí nè chó phí mà lê lá rù phép nà mưu rì chông tù yá bà rè. အခြေခံစောက်အောင်စတင်တိဆောက်တာနဲ့ဖေရှားခံရလူတွေရဲ့လူနေမှုအဆင့်အတန်းကျဆင်းလာပါတယ်။၂၀၁၆မှာကျင့်သုံးတဲ့အထူးစီးပွားရေးဇုံစီးမင်းဟာမြေယာသိမ့်ပိုက်မှုဥပဒေနဲ့ဆန့်ကျင်နေပြီးရှင်းလင်းပြတ်သားမှုကင်းမဲ့နေပါတယ်။ဒီအတိုင်းသာဆက်လို့ရင်မြေယာသိမ့်ပိုက်မှုကြောင့်လူခွင့်ရေးချိုးပြက်ခံရဖို့သာရှိပါတယ်။စီမံကိန်းဆိုင်ရာဆုံးဖြတ်ချက်မှာဒေသခံတွေပါဝင်ခွင့်မရတာမို့ ရောဂျီလုံလောက်စွာမရရှိတာဖြစ်ပါတယ်။ဒီလိုလောက်တာဟာမြန်မာလက်မှတ်ထိုးထားတဲ့လူအခွင့်အရေးဥပဒေနဲ့လဲစတင်နေပါတယ်။လူအခွင့်အရေးဥပဒေကိုအထူးစည်းဝါးရေးဇုံတွေမှာကျင့်သုံးမယ်ဆိုရင်ကြောက်ပြူလို့နေရာမျိုးမှာလူအခွင့်အရေးကိုကာကွယ်ပေးနိုင်ပါလိမ့်မယ်။၂၀၁၅အထူးစည်းဝါးရေးဇုံဥပဒေကိုပြင်ဆင်မှသာလူအခွင့်အရေးကိုကာကွယ်နိုင်မှာဖြစ်ပါတယ်။ဒေသခံနဲ့အလို့သမားတွေရဲ့အခွင့်အရ
ထမှန်ရင်းနှီးမြုံနှံတင့်တယ်လို့ဆိုပါတယ်အတူစီဝါရေးဇုံမှာတုံးတဲ့ဥပဒေကျင့်ထုံးကိုစီစစ်မယ်ဆိုရင်အစိုးရလိုက်နာရမယ်လူအခွင့်ရေးဆိုင်ရာဥပဒေတွေနဲ့အမဝင်ခွင့်မကျဖြစ်နေတာတွေ့ရပါတယ
်အတူစီဝါရေးဇုံဥပဒေမှာလူအခွင့်ရေးနဲ့ပတ်သက်ပြီးရဲချော်နေတာကိုလည်း ICG အဖွဲ့ကဖော်ပြပါတယ်အတူစီဝါရေးဇုံအကောင့်ထဲဖော်ရမှာအာဏာအရှိဆုံးအဖွဲ့ဟာစီမံခန့်ခွဲမှုကော်မတီဖြစ်ပေမဲ့လူ့အခွင့်အရေးပတ်သက်တဲ့တာဝန်မရှိပါဘူးအထူးစီးပွားရေးဇုံ၃ခုစလုံးမှာမြေယာသိမ့်ပိုက်မှုနဲ့ရွှေပြောင်းမှုကိုကော်မတီကအကောင့်ထဲဖော်ပါတယ်ဒီနေရာမှာပြည်တွင်းပြည်ပဥပဒေကိုချိုးဖျက်တဲ့အတောက်အထားတွေရှိပါတယ်အထွေထွေအုပ်ချုပ်ရေးဌာနကိုမြေသိမ်းခံပြီးလူ့အခွင့်အရေးချိုးဖျက်မှုမှာဘယ်သူတာဝန်ရှိမှမသိဖြစ်နေပါလေဒါကြောင့်အထူးစီးပွားရေးဇုံအကောင့်ထဲဖော်လို့ဖြစ်ပေါ်လာတဲ့လူ့အခွင့်အရေးချိုးဖျက်မှုတွေမှာဘယ်သူမှတာဝန်ရှိမှမသိဖြစ်နေပါလေတကယ်တော့အစိုးရနဲ့ကုမ္ပဏီတွေရဲ့လုပ်ရကြောင်းဖြစ်ပေါ်လာတဲ့အကျိုးသက်ရောက်မှုတွေပါအထူးစီးပွားရေးဆိုဥပဒေကိုအပြည့်ဆိုင်ရာစာနှုန်းနဲ့အညီပြင်ဆင်ရေးဆွဲမယ်ဆိုပေမဲ့ဥပဒေပြင်ုံနဲ့လူ့အခွင့်အရေးကိုကာကွယ်နိုင်တာမဟုတ်ပါဘူးလက်တွေ့ကျင့်သုံးဖို့လိုအပ်ပါတယ်ဒါလိုမလုပ်နိုင်ခင်မြေသိမ်းပြီးအထူးစီးပွားရေးဆိုဒီဆောက်တာတွေကိုရပ်ဆိုင်ဖို့ ICJ အပြည့်ဆိုင်ရာဥပဒေပညာရှင်အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
ဥက္ကံခင်ရဲ့မြန်မာရေးသုံးသက်ချက်ကိုအခုလိုကြာတာပရိနေညပိုင်းမှာတင်ပြနိုင်ဆက်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။တိုင်းရင်သတင်းလွှာကိုမထုတ်လွှင့်ပေးခင်မှာတော့စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြစေအောင်ရှင
်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။
အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ည8:00နာရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ်
7:00နာရီညထိုင်ထိုင်လိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းပါရစေရှင်။အခုကြံနေသေးတဲ့တိုင်းရင်းသတင်းလာကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်ကျမကအမိပါဘီအန်အန်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းကွင်းအပါအဝင်အချက်6ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်ကဘုံပေါက်ကွဲမ
မကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါရခိုင်ပြည်နယ်စစ်တွေမြို့ပြည်လုံးချမ်းသာအတုလာမောင်ရစိန်ဖျားကြီးရင်းပြင်မှာကျင်းပတဲ့လူထုအစည်းအဝေးကနေမောင်တော်ခရင်အတွင်းမှာဖြစ်ပျက်နေရတွေနဲ့ပတ်သက်ပြီးဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်၆ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်အဲ့ဒီဆုံးဖြတ်ချက်တွေထဲမှာမောင်တော်ဘူးတီတောင်ရတိတောင်ဒေသတွေမှာအစိုးရအနေနဲ့လုံခြုံရေးတိုးမြင့်ပေးဖို့နဲ့ရခိုင်တိုင်းသားတွေကိုပြည်သူ့စစ်ဖွဲ့စည်းပြီးလက်နက်တပ်ဆင်ကအစိုးရလက်အောက်မှာထားရှိဖို့အဲ့ဒီဒေသတွေမှာအကူအညီပေးနေတဲ့နိုင်ငံတကာ INGO တချို့ကိုလုံးဝလက်မခံဖို့နဲ့1980နဲ့နိုင်ငံသားဖြစ်မှုဥပဒေနဲ့နိုင်ငံသားဖြစ်မှုကိုအစိုးရအနေနဲ့အမြန်ဆုံးစစ်ဆင်ပေးဖို့အချက်တွေပါဝင်တယ်လို့ဆရာတော်ဦးတမီကမိန့်ပါတယ်လူထုအစည်းအဝေးကတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြတဲ့အချက်တွေကိုမကြမီရက်ပိုင်းမှာရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ပြီးတောင်းဆိုသွားမှာဖြစ်တယ်လို့လည်းဆရာတော်ကမိန့်ဆိုသွားပါတယ်လူထုဆွေးနွေးပွဲကိုအောက်ဂုတ်လ6ရက်နေ့နေ့လယ်ပိုင်းကကျင်းပခဲ့တာဖြစ်ပြီးအရက်ဖက်အဖွဲ့အစည်းတွေတန်ဃာတို့တွေအပါအဝင်အင်အား400ကျော်တက်ရောက်ခဲ့ပါတယ်
ကချင်ပြည်နယ်မိုးကောင်းမြို့နယ်နန်းရှဲကျေးရွာကနေအိမ်တိုင်မှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့လို့လူ3ယောက်သေဆုံးပြီးတယောက်ဒဏ်ရာရရှိခဲ့ပါတယ်။အောက်ကူလာရှိရနေမှာနန်းရှဲရက်ွက်တက်ကဥဖရောမိုင်ကန်ရဲ့နေအိမ်မိဖို့ဆောင်ကပေါက်ကွဲတံကြားလို့သွားကြည့်ရမှာလူ4ဦးသေခိုက်မှုဖြစ်ပွားခဲ့ပြီးအဲ့ဒီထဲမှာ3ဦးသေဆုံးခဲ့တယ်လို့မြင့်မြင့်တက်တီဒေသခံလူကပြောပါတယ်။ပေါက်ကွဲမှုဖြစ်ပွားခဲ့တဲ့နေအိမ်ကိုအစိုးရအာဏာပိုင်တွေပြင်စစ်တပ်ဘက်ကလည်းအသေးစိတ်လာရောက်ကြီးစုစစ်ဆေးမှုတွေလုပ်နေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ22ရက်နေ့ကလည်းကချင်ပြည်နယ်မိုးမောက်မြို့မှစီးနီးမှာဘုံဒလုံပြင်းထန်စွာပောက်ကွဲဆက်လို့သူဦးတည်ဆုံးပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
။ကရင်အမျိုးသားအစည်းအရုံးခံယူတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့ကလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးထိုင်းနိုင်ငံမဲဟောင်ဆောင်မှဆွေးနွေးဖလှယ်မှုပြုလုပ်ခဲ့ပါတယ်။KNU ဘက်ကတွားနေတဲ့ငင်းချမ်းရေးဖြစ်စဉ်ကို KNPP ဘက်ကသိချင်တဲ့အတွက်တွားရောက်ဖလှယ်တာဖြစ်ပြီးတော့ KNPP အမြင်သဘောထားတွေကိုလည်းရယူတာဖြစ်တယ်လို့ KNU ဗဟိုကော်မတီဝင်ဘဒိုစောလာထွန်းကပြောပါတယ်။လက်ရှိ KNU တွားနေတဲ့ငင်းချမ်းရေးဖြစ်စဉ်ဆိုင်ရာတွေနိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့အခမ်းအနားကပြစ်ခတ်တိုက်ခိုက်မှုရပ်စေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ဆိုင်ရာကိစ္စရပ်တွေUPDJC ကတဆင့်ဖြစ်လာတဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်အဆင့်ဆင့်ကိုရှင်းပြပေးခဲ့တယ်လို့ဘဒိုစောလာထွန်းကဆိုပါတယ်
။အစိုးရတပ်မတော်နဲ့ကချင်လူလိုက်ရေးဖွဲ့ KIU တို့ကြားပဋိပက္ခတွေကြောင့်ကချင်ပြည်နယ်မြို့သူပေါ်မှာဆွေးပြေးတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေမှာအရင်နှစ်ကထက်စီနှစ်အတွင်းနှစ်ဖြာတုတ်ကွေးယောဂါတွေဖြစ်ပွားမှုများပြားနေပါတယ်။
ဝိုင်းမုံမြို့နယ်မုံလာတက်တလက်ဒုက္ခတဲ့စခန်းမှာဆိုရင်လူကြီးကလေးအလုံးလို့ဖြာနာမှုတွေရှိခဲ့ပြီးယောဂရှင်တွေဆိုဝါတဲ့သူတွေကတော့ထောက်ခံစာနဲ့မိကျင်နာဆေးရုပ်ကိုပို့နေရတယ်လို့စခန်းတာဝန်ရှိသူတော်စနော်ကပြောပါတယ်မိကျင်နာတိုင်းနဲ့ကချင်ပြည်နယ်တချို့ကဒုက္ခတဲ့စခန်းတွေမှာလည်းတုတ်ကွေးငှက်ဖျားယောဂတွေဖြာနာမှုတွေရှိနေပါတယ်ကချင်ပြည်နယ်မှာပြီးခဲ့တဲ့နှစ်သွင်းမှာ Nirelu, Pine Chama Yitanaga, Taukta Soringa Piovare.
Imananga Matinbala Shire Glex Sister, the Chinsu Pianpue, Sagatin Se Uma, Chinlungen Upjade, Jun Tangane, Ladin Tairo, Yuche, Kangayavare. ပြိုင်ပွဲဝင်2000ကျော်အထိရှိခဲ့တဲ့ဂလက်ဆီစတားမြန်မာ2019တချင်းဆိုပြိုင်ပွဲကိုလိုကယ်ချယ်လန်ဂျ်ပရီးမီးယားချယ်လန်ဂျ်ဂလက်ဆီကမ်ကိုရီးယားထရိနင်းကမ်နဲ့ဒရီမ်လိတ်ဆိုပြီးအဆင့်50သတ်မှတ်ထားပြီးအဆင့်4ဖြစ်တဲ့ကိုရီးယားထရိနင်းကမ်အထိပြီးဆုံးသွားပြီးဩဂုတ်လ၄ရက်နေ့ကနောက်ဆုံးစကားတင်ဆဲဦးကိုကြေညာရမှာချင်းလူငယ်အူလဲပါဝင်ခဲ့တာဖြစ်ပါတယ်
ဒီပြိုင်ပွဲမှာပထမဆုံးရရှိတဲ့သူကတော့ကျောင်းဝင်တင်းတထောင်နဲ့တွင်ကိုပိုင်စီးရီခွေကိုကိုရီးယားနိုင်ငံမှာတွားရောက်ရိုက်ကူးခွင့်ရှိမှာဖြစ်ပါတယ်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာအကြမ်းဖက်သမားတွေကအပြစ်မဲ့ပြည်သူတွေကိုအစုလိုက်တပ်ဖြတ်မှုတွေရှိနေတယ်လို့လူစုံရေးတပ်ဖွဲ့ဝင်တွေလည်းတိုက်ခိုက်ခံရတဲ့အတွက်
ဆိုရင်မှုတွေညင်တက်နေတယ်လို့ဒေသခံတိုင်းရင်းသားတွေလည်းအိုးအိမ်ဆုံးခွာပြီးတော့ဒုက္ခတွေတွေအဖြစ်ခိုးလုံနေကြရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။အကျန်းဖာသက်ပြမှုနဲ့ဖက်စီခွာဆောင်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မော်တော်ခရိုင်အတွက်မှာမကြာသေးမီကမော်တော်မျိုးနေကိုက်ကီးရွာကမြို့တိုင်ရန်တိုက်ရှိုက်ဦးကိုအကျန်းဖာသမားတွေဆက်ဖြတ်ခဲ
ဒီကနေ့စိတ်ထဲမှာတနေ့ဆက်တနေ့ဆိုးရင်စိတ်တွေပုံများလာတယ်ဒိရခံတွေတီးခံတဲ့စိတ်တွေကုန်လာပြီးတုတ်ပြန်လာနိုင်တဲ့အခြေအနေမှာရှိနေတယ်အစိုးရရဲ့တုတ်ပြန်ချက်ပေါ်မှာဒိရခံတွေလုံးဝယုံကြည်မှုမရှိဖြစ်လာတယ်အစိုးရကာကွယ်မပေးနိုင်ရင်မိမိတို့ကိုယ်တိုင်ကာကွယ်သွားခြင်းနဲ့ဆန္ဒတွေရှိနေပါတယ်မဟုတ်တော့ခရိုင်မှာလက်ရှိဆောင်ရွက်နေတဲ့လုံခြုံရေးအခြေအနေနဲ့ပတ်သက
ဟုတ်ကဲ့ပါဆရာကျွန်တော်တို့ဒီသွေးရှင်ရောထုတ်ပြန်ခြင်းပြောတန်းကြီးရလို့ပြည်ရယ်။အော်ကောလာဆရာနဲ့ကရခိုင်ပင်နယ်အစိုးရထုတ်ပြန်ချက်မှာအခြားသုံးချပါပြီးနေရဲဆုံးခလာသူတွေပြန်လာနိုင်ရတော့ရော်ဒီမှာလုံချုံရဲစခန်းတွေကိုအခိုင်အမာချထားပြီးရခိုင်ပင်နယ်မှာလောက်ကွယ်နေတဲ့ NGO အဖွဲ့တွေကိုလည်းပြည်နယ်အစိုးရကြီးကြဲမှုနဲ့လောက်ကွယ်ခွန်ပြုဖို့တထောက်900ဆယ်နှစ်ခုနဲ့နိုင်ငံသားဥပဒေနဲ့အညီအမြန်ဆုံးစည်းစိမ်နိုင်ရတော့ပြည်ထောင်စုအစိုးရကိုတိုက်တန်းသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။
လုံချုံရဲ့အခြေအနေကိုအခုလိုပြောပါတယ်။ဒီသေးတော်မျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆန်းနိုင်ကလရှိလုံချုံရဲ့အခြေအနေကိုအခုလိုပြောပါတယ်။ဒီသေးတော်မျိုးနဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆန်းနိုင်ကလရှိလုံချုံရဲ့အခြေအနေကိုအခုလိုပြောပါတယ်။မော်ဒခရရဲ့အတွက်မှာလွန်ခဲ့တဲ့နှစ်အောက်တိုဘာလကစလို့လူပေါင်း90ကျော်သက်သက်ခံခဲ့ရပြီး30ကျော်ပျောက်ဆုံးနေတယ်လို့နိုင်င
ဘဟုရှမ်းစာပေရင်ကျေမှုကော်မတီကနေရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအခုလ9ရက်နေ့နဲ့6ရက်နေ့ကဘဟုကော်မတီအစည်းအဝေးကျင်းပရမှာရှမ်းစာပေတင်ကြားရေးမှာတင်ယုံညွန်တန်တစ်ခုတည်းဖြစ်အောင်လုပ်ဖို့အပါအဝင်အချက်၄ချက်ပါသဘောတူညီခဲ့ကြတယ်လို့ဘဟုရှမ်းစာပေရင်ကျေမှုအတင်းအတွင်းမူတုံးရှမ်းစာပေဆရာဆိုင်လန်းဟန်ကအခုလိုပြောပါတယ်ရှမ်းဘဟုကော်မတီကဒီမှာထုတ်ဝေပေးထားတဲ့မူ Shasabe tinja yema jakong mu, mandale mu, baho mu, ngatan mu, chokta mu, asashi di ne maro, baho shasabe ne yinje mu komatigaro, de yonyon dan de kudepte al suinwebi, siamu mantin dan de pira me lo suvare, ani lo muri kweni rajang, siario, jangna riva, sawiso apteare jang, lashu mune, non kwa yuaga, shasabe tinja yisiama, nang ega, shasagane akulu, biovare.
ชั้นสาบีกู
อสุยา จ้องเฉยมา เตยวินตินจ้าขึ้นไม่ได้บิ่มแม้ ชื่อนี้ได้อแค่แครี่กูเผชิญနိုင်ผู้ บ호 ชั้นสาบีญจิมูกะ กวินเซ็นส่งแย่หมู่ฤปิ่ลุตั้วแม้โลไซเลี้ยงหันกะ เสร็จပြောပါတယ်
อเนเนยะยะมาရှိတဲ့မျိုးနယ်တိုင်းမျိုးနယ်တိုင်းမှာပေါ့ ဆရာမွမ်းမှန်တင်တန်းတင်တန်းဖွင့်ပြီးတော့မှာ တင်စားဖို့တော့အဲ့ဒါတော့ရှိပါတယ်ခင်ဗျာ
73ကျင်းမြောက်ဘဟုရှမ်းစာပေရင်ကျင်းမှုကော်မတီအစည်းအဝေးမှာဥက္ကဋ္ဌအဖြစ်2010ကပြည်သူ့လွှတ်တော်အမတ်အဖြစ်ရွေးကောက်ခံရတဲ့ကြားဖြူပါတီအမတ်ဟောင်းစိုင်းမုံတင်ကရွေးချယ်ခန့်အချင်းခံရပြီးအမှုဆောင်တဲ့30တဦးကိုလည်း2030အထိ၄နှစ်တာဝန်ထမ်းဆောင်သွားဖို့တပြိုင်နက်တည်းရွေးချယ်ခန့်အပ်လိုက်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်စစ်တွေမြို့မှာကျင်းပတဲ့လူထုအစည်းအဝေးကနေဒေသခံရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်ပြည်သူ့စစ်ဖွဲ့စည်းခွင့်အပါအဝင်အချက်၆ချက်ကိုတောင်းဆိုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကနေအိမ်တအိမ်မှာပောက်ကွဲမှုဖြစ်ပွားခဲ့လို့လူ၃ယောက်သေပြီးတယောက်ဒဏ်ရာရရှိခဲ့ပါတယ်။
ထိုင်းနယ်စပ်ဒေသကနေပြီးတော့တိုင်းရင်းသားသတင်းတောက်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေစနေနေ့အထိအစီအစဉ်စဆုံးကိုအတန်းလွှင့်ချိန်ပြပြီးချင်းည09:00ကနေ17:00အထိလိုင်းတို့မီတာ32နဲ့90တို့ကနေပြီးတော့နားဆင်နိုင်ကြပါရှင်။မနေ့ဖန်တောက်ကြနေမနေ့ဖက်6:00ကနေ9:00အထိအစီအစဉ်တွေမှာတော့ ဆိုင်းတို့မီတာ36၄၀၄၉တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အဲ့ဒီအစီအစဉ်အချိန်ပိုင်းအတွင်းမှာကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်
အခုကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်သိမ်းပြီးထိုက်ခါကြေညာပေးပါဦးမယ်ရှင်
အမေရိကန်သမ္မတထွန်းနဲ့ထရန့်ကိုအခြေမြစ်မရှိသူလို့မြောက်ကိုရီးယားဘက်ကတုံ့လုံပြောဆိုလိုက်ပြီးသမ္မတထရန့်နဲ့ပြန်လည်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းသာအလုပ်ဖြစ်မှာလို့နိုင်ငံပိုင်ကစီအန်အေသတင်းအေဂျင်စီကဒီကနေ့ကြာသပတေးနေ့မှာပြောဆိုပါတယ် အမေရိကန်ပိုင်းနယ်ပစိဖိတ်သမုဒ္ဒရာကျင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ခန့်နေလေးဆယ်လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလပ်ပြေဒုံးကျည်လေးစင်ပြင့်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကအောက်ကုလလယ်ပိုင်းမှာအပိတ်သက်ဆောင်ရွက်မယ်လို့လဲဗိုလ်ချုပ်ကြီးရဲ့ပြောကိုကိုးကားပြီးတော့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ် အမေရိကန်ပြည်မာကြီးထိရောက်အောင်ပြစ်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြဒုံးကျည်တစ်စင်းမြောက်ကိုရီးယားလိုစမ်းသက်တိစောက်မှုတွေကခမန်းထားတဲ့ပို့ပြီးတော့မြန်ဆန်နီကလာရာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစီရေပြိပခအန်တီယေကလည်းတိုးလာနေပါတယ်။တောင်ကျုပ်ပင်လယ်ပြင်အတွင်းကတရုတ်တို့ဖန်တီတိစောက်ထားတဲ့လူလုံကျွန်းတွေအနီးမှာအမေရိကန်ရေတပ်ဖြတ်သိမ်းမှုတစ်စင်းခုံပေါင်းခဲ့ပါတယ်။ နိုင်ငံတကာပင်လယ်ရေချောင်းသွားလာမှုများတဲ့ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်မှုတစ်ဖက်သက်ပြောဆိုချက်တွေကိုချိန်ညှိတဲ့အနေနဲ့အခုလိုဖြတ်တန်းခုံပေါင်းတာလို့အမေရိကန်ရေတပ်တာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့ကကျင်းပတဲ့ကင်ညာသမ္မတရွေးကောက်ပွဲမတိုင်ခင်သတင်းတစ်ပတ်အလို့ကမဲပေးစနစ်ကွန်ပျူတာတွေကိုအချက်အလက်ဖောက်ထွင်းယူဖို့ကြိုးစားမှုတွေရှိခဲ့ပေမဲ့အော
ကြာသပတေးနေ့ညထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြီးညာပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sound မျက်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ3040နဲ့49လိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွားမျိုးပါရှင်။
This program has come to you from the Voice of America, Washington.